သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါ
SBS, a world of difference. You're with SBS Burmese on mobile, online and on radio.
Mobile, online and radio ပေါ်မှာသင်ဟာ SBS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်သောရရှင်များချက်ဒီမင်္ဂလာဖျားဖျားနဲ့ပြည့်စုံတော်မူကြပါစားခင်ဗျာဒီနေ့မေလ၈ရက်စနေနေ့မြန်မာပိုင်းအစီအစဉ်များကို SPS Radio မှစတင်အထံလွှင့်နေပါရခင်ဗျာဒီနေ့အစီအစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ်တယ်ရိုအောင်ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မည့်အစီအစဉ်များမှာတော့အော်စီမားတစ်နှစ်အတွင်းအချမ်းဖက်မှုဖြစ်နိုင်လို့ ACO အရာရှိချုပ်ကသတိပေးဆိုတဲ့ဆောင်းပါမြန်မာနေဦးတော်လိုင်းရေးမှာတဲချွာစွာပါဝင်လှုပ်ရှားနေသူအမျိုးသမီးငယ်နှစ်ဦးကိုမေးမြန်းထားကပြည်တွင်းလေကြောင်းထိုးစစ်ကြားကတွေ့ရမဲ့ဒေသခံများဆိုတဲ့သတင်းဆောင်မားတို့ကိုနားဆင်ရမှာဖြစ်ပြီးဒီနေ့ခေါင်းကြီးပိုင်းသတင်းတွေကတော့စင်နီမြို့လူတို့မတ်ဝစ်စင်ကြားဖို့ဆိုဩမိုးမောင်းမြို့မှာစစ်ကောင်စီနဲ့ KIA တို့တိုက်ပွဲပြင်းထန်နေကိုဗစ်တားရရလှိုင်းကျုံရမိအရေးအိန္ဒိယကိုသိပ္ပံပညာရှင်သတိပေး ယခုချိန်အစာပြီးသတင်းများကိုကျွန်တော်ကျော်ထွန်းအောင်ကစတင်ဖတ်ကြားပါတော့မယ်
။စင်နီမြို့လူတို့မတ်ဝစ်စင်ကြဖို့ဆိုဩ။မြေကင်များနေသို့ဦးဒီနေချိန်မှာပဲတင်းကျပ်မှုများနဲ့စင်နီမြို့လူတို့ကိုမတ်ဝစ်စင်ကြဖို့ဆိုဩထားပါလေ။နှစ်ရက်ဆက်တိုက်ပြည်내တွင်မှာကိုဗစ်ကူးစက်မှုအသစ်လုံးဝမရှိခဲ့တော့လေ။ယခုရုံးပိတ်ရက်အတွင်းမှာနေရာတော်များများဖွင့်ဖို့ကိုကန့်သတ်ထားသလိုမတ်မဝစ်မနေရကိုလည်းပြဋ္ဌာန်းထားပါတယ်။သို့တော်လည်းပြည်내ဝန်ကြီးချုပ် Gladys Berejiklian ကမြေကင်များနှင့်ကျင်းပမှုတွေနဲ့ booking လုပ်တာတွေကိုအကန့်အသတ်ထားဟန်တာမှုမလုပ်လို့ဘူးလို့ဆိုပါတယ်။ New South Wales Customer Service ဝန်ကြီး Victor Dominello ပြောတာကတော့စီးပွားလုပ်ငန်းတွေအနေနဲ့သူတို့ဆိုင်တွေကိုဖောက်သည်တွေဝင်ရောက်တဲ့အခါ COVID-19 ကိုထိမ့်သိမ့်ထားနိုင်ဖို့ကူညီတဲ့အနေနဲ့ QR code ကို scan လုပ်ခိုင်းဖို့လိုတယ်လို့ပြောဆိုပါတယ်
They warning bell for businesses you are our second line of defense if you let people into your venue you're exposing yourself to risk without a QR code
ဒါကစီးပွားလုပ်ငန်းတွေအတွက်သတိပေးတဲ့ခေါင်းလောင်းပါသင်ဟာအကာအကွယ်ပေးတဲ့နေရာမှာကျွန်ုပ်တို့ရဲ့ဒုတိယခံစစ်ပါ QR code ကို scan မလုပ်ဘဲဖောက်သွယ်တွေကိုသင်ဆိုင်ထဲဝင်ခွင့်ပေးရင်သင်ဟာသင်ကိုယ်ကိုဘေးအန္တရာယ်ဖြစ်စေနိုင်လို့လူတို့ကိုလည်းဖြစ်စေပါれ။မုံမောင်မျိုးမှာစစ်ကောင်စီနဲ့ KIA တို့တိုက်ပွဲပြင်းထန်နေ။အာနာသိန်စစ်ကောင်စီရဲ့စစ်သားနဲ့ရဲတွေကိုပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တွေရရလက်နက်နဲ့ဆွဲကင်ပြီးပြန်လည်ခုခံနေတာကြောင့်နှစ်ဖက်ထိတွေ့ပစ်ခတ်မှုတွေနေရာအနှံ့ဖြစ်နေသလိုတိုင်းရင်းသားလက်နက်ကင်တွေနဲ့လည်းစစ်ကောင်စီတပ်တွေတိုက်ပွဲတွေဖြစ်နေပါれ။ကချင်ပြည်နယ်မိုးမောင်းမြို့နယ်စီဟတ်ကျေးရွာအနီးကတာဝတိုင်းကုန်းမှာမေလ6ရက်နေ့ကကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်တို့တိုက်ပွဲဖြစ်ခဲ့ပြီးစစ်ကောင်စီဘက်ကစစ်သား30လောက်ကြာဆုံးခဲ့တယ်လို့အနီးနားမှာရှိတဲ့ဒေသခံရွာသားတွေကပြောဆိုပါတယ်။မေလ6ရက်နေ့ကလေရင်တွေနဲ့အထိပါတိုက်ပွဲပြင်းထန်ခဲ့ပြီးနောက်စစ်ကောင်စီဘက်က30လောက်ကြာဆုံးခဲ့တာလို့လုံကြုံရေးအရအမည်မဖော်လိုတဲ့စီဟက်ဂျေးရွာဒေသခံရွာသားတယောက်က RFA ကိုပြောဆိုပါတယ်။မုံမောင်မြို့နယ်ထဲမှာစစ်ကောင်စီဘက်ကလေရင်တွေအုံပြူပြီးအရင်ကထက်ပိုပြီးပစ်ခတ်နေသလိုလက်နက်ကြီးတွေလည်းအုံပြူပစ်ခတ်တာလည်းရှိနေတယ်လို့ဆိုပါတယ်။ဒါအပြင် KIA ရဲ့စစ်ဌာနရုပ်ရှိရာလိုင်ဇာမြို့အနီးကလောဘုံစခန်းကိုစစ်ကောင်စီဘက်ကအင်အားသုံးပြီးထိုးစစ်ဆင်နေပေမဲ့ KIA ဘက်ကတော့အခုချိန်ထိထိန်းချုပ်ထားနိုင်ဆဲဖြစ်တယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောဆိုပါတယ်စစ်တပ်ကအာဏာသိမ်းပြီး15ရက်အကြာမှာတကြောပြန်ဖြစ်လာတဲ့ကချင်ပြည်နယ်ထဲကတစ်ဖက်တိုက်ပွဲတွေဟာလက်ရှိရပ်ပေါင်း80လောက်အတွင်း အချင်းကြီးတရားလောက်ရှိပြီးစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတာလဲအချင်း60ထက်မနည်းရှိတယ်လို့ကချင်စစ်ရေးလေးလာသုံးသက်သူတွေကဆိုပါတယ်စစ်ပေးကြောင့်ထွက်ပြေးတင်းရှောင်နေရသူကလဲ12,000ကျော်လာပြီးဖြစ်ပြီးတန်ကားတော်နှစ်ပါးရက်သား15ယောက်အထိသေဆုံးခဲ့တယ်လို့ဆိုပါတယ်မန်တောင်ရွာနီမှာမေလ5ရက်နေ့မနေ့17နိုင်မှာစတင်ပြစ်ခတ်ခဲ့ကြပြီးတနင်္လာကျော်ကြာမြင့်ခဲ့ပါတယ်ကိုဗစ်တရလိုင်းကျွမ်းမြေအရေးအိန္ဒိယကိုသိပ္ပံပညာရှင်သတိပေးကိုဗစ်ရောဂါကြောင့်တနေ့တည်းလူ4,000နီးပါးသေဆုံးခဲ့တဲ့အိန္ဒိယနိုင်ငံမှာကိုက်ရောဂါတရလိုင်းနဲ့မလွဲမသွေရင်ဆိုင်ရတော့မှဖြစ်ကြောင်းအဆိုအရကျန်းမာရေးဆိုင်ရာထိတ်တန့်အကြံပေးပုဂ္ဂိုလ်ကသတိပေးလိုက်ပါတယ်သတင်းတစ်ပတ်အတွင်းမှာကမ္ဘာတဝန်းရောဂါကူးစက်မှုတွေရဲ့ထက်ဝက်နီးပါးနဲ့သေဆုံးမှုစုစုပေါင်းရဲ့၄ပုံတပုံလောက်ဟာအိန္ဒိယနိုင်ငံမှာဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတင်းထုတ်ပြန်ထားချိန်မှာပဲအိန္ဒိယကျန်းမာရေးပညာရှင် KVJ Rich Harvard ကလည်းသတိပေးလိုက်ပါတယ်။ကူးစက်ပြန့်နှံ့မှုနှုန်းမြင့်မားနေတာကြောင့်တရရလှိုင်းနဲ့မလွဲမသွေကျုံရလိမ့်မယ်လို့ New Delhi မြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောခဲ့တာဖြစ်ပါတယ်။ပေးချင်းဖြစ်မယ်ဆိုတာအတိအကျမသိနိုင်ပေမဲ့ကြိုတင်ပြင်ဆင်ထားဖို့လိုတယ်လို့လည်းသတိပေးခဲ့ပါတယ်။အရေးပေါ်လူနာတွေအတွက်ဆေးရုံသုံးအောက်ဆီဂျင်တွေပြတ်လတ်မှုနဲ့ကိုဗစ်ရောဂါကာဝယ်ဆေးထုတ်လုပ်ရမှာလိုအပ်တဲ့ကုန်ကျန်းပစ္စည်းလိုအပ်ချက်တွေနဲ့အတူအိန္ဒိယနိုင်ငံမှာကပ်ရောဂါကူးစက်မှုတွေအဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရပါတယ်။ကမ္ဘာမှာအကြီးဆုံးကာဝယ်ဆေးထုတ်လုပ်ငန်းဖြစ်တဲ့Serum Institute of India Shia နိုင်ငံမှာလူဦးရေသန်း 1,300 နဲ့200ခန့်နှုန်းသာကာဝယ်ဆေးထိုးရသေးတယ်လို့ဒေသခံသတင်းတွေကဖော်ပြပါတယ်။ New Delhi မြို့တော်ကဆေးရုံတွေမှာအောက်ဆီဂျင်လိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့အစည်းအဝေးတစ်ရက်ကိုတင်ပြဖို့လဲအိန္ဒိယတရားရုံးချုပ်ကအစိုးရကိုအမိန့်ပေးထားပါတယ်။အိန္ဒိယကျန်းမာရေးဝန်ကြီးဌာနရဲ့ဗုဒ္ဓဦးနှင့်ထုတ်ပြန်ကြေးအရ COVID ရောဂါကူးစက်သူလူနာသစ်3,800,2,355 ယောက်ရှိခဲ့ပြီးသေဆုံးသူ3,989ယောက်ရှိခဲ့တယ်လို့ဆိုပါတယ်။ကနီမြို့နယ်တွင်စစ်ကောင်စီတပ်နှင့်ဒေသခံများတိုက်ပွဲဖြစ်ပွား။စကိုင်းတိုင်းကနီမြို့နယ်ချောင်းမရွာနှင့်အောင်မင်္ဂလာရွာကြားမှန်တောင်တွင်ဒေသခံများနှင့်အချမ်းဖက်စစ်ကောင်စီလက်နက်ကိုင်တပ်များမေလ6ရက်နေ့မနေ့ပိုင်းကအပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးစစ်ကားတစ်စင်းမိုင်းထိသွားကြောင်းဒေသခံများထံမှသိရှိရပါတယ်။မေလ6ရက်နေ့နနေ့ပိုင်းကမုံရွာ၊ရာကြီး၊ကလေးဝလန်းမိုင်းတိုင်ဆက်ချင်ဝမ်းချင်ရှိမှန်တောင်ဤတွင်ဖြတ်တန်းသွားသည့်စစ်ကားမှမိုင်းထိပြီးမီးလောင်ပျက်စီးသွားခြင်းဖြစ်တယ်လို့ဒေသခံတဦးကပြောဆိုပါတယ်။ထို့နောက်ရေမာပင်မြို့နယ်ကကပိုင်ရွာနှင့်တီကုံရွာအနီးတပ်ဆွဲထားတဲ့စစ်တပ်မှရင်းနေရာသို့တက်ကူရောက်လာရာမေလ9ရက်နေ့ညနေပိုင်းထိတိုက်ပွဲများပြင်းထန်နေစေဖြစ်ကြောင်းသိရှိရပါတယ်။အချမ်းဖက်စစ်ကောင်စီတပ်မှဧပြီလ25ရက်ကတည်းကရင်းမာပင်မြို့နယ်ကပိုင်ရွာတွင်အထိုင်ချတပ်ဆွဲထားပြီးအနီးနားကျေးရွာများကိုဝင်ရောက်ရှာဖွေဖျက်ဆီးနေတယ်လို့ဒေသခံများကပြောဆိုပါတယ်။မေလ6ရက်နေ့ပြစ်ခတ်မှုအတွင်းဒေသခံပြည်သူနှစ်ဦးဒဏ်ရာရခဲ့ကစစ်လက်နက်ကင်ဘက်များမှ9ဦးထက်မနည်းဒဏ်ရာရခဲ့ကြောင်းလည်းဒေသခံများကပြောဆိုပါတယ်။ဆရာနာရှင်စန့်ကျင်ရေးစန္ဒပြပွဲများအားကောင်းသည့်ရင်းမာပင်မြို့နယ်နှင့်ကနီမြို့နယ်အတွင်းရှိကျေးရွာများတွင်ဧပြီလကတည်းကစစ်တပ်ကအထိုင်ချတပ်ဆွဲ၍ရွာအတွင်းဝင်ရောက်ဖျက်ဆီးကာချက်ဝက်များကိုယူဆောင်သွားလေရှိကြောင်းဒေသခံများကပြောဆိုပါတယ်။ရင်မာပင်နဲ့ကနီမြို့နယ်မှာကျေးရွာများတွင်ရခင်လာများအတွင်းအချမ်းဖက်စစ်ကောင်စီရဲ့လက်နက်ကင်များနဲ့ဒေသခံများ၄ချိန်တည်းမနည်းတိုက်ပွဲဖြစ်ပွားခဲ့ပြီးအရသာပြည်သူ20နီးပါးသေဆုံးခဲ့ပါတယ်။အဆိုပါတိုက်ခိုက်မှုများအတွင်းစစ်ကောင်စီလက်နက်ကင်တပ်များကဆက်သနပ်အပါအဝင်လက်နက်ကြီးများအသုံးပြုတိုက်ခိုက်ခဲ့ပြီးဒေသခံများကအမဲလိုက်ရာတွင်အသုံးပြုတဲ့လက်လုတ်တူမီသဏ္ဍာန်များဖြင့်ခုခံတိုက်ခိုက်ခဲ့ပါသည်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတရုတ်ဆေးကိုအရေးပေါ်အတွက်ခွင့်ပြု။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတရုတ်ကထုတ်လုပ်တဲ့ COVID-19 ကာဝယ်ဆေး စင်နိုဖာမ်ကိုအရေးပေါ်အခြေအနေမျိုးမှာအသုံးပြုဖို့အတွက်ခွင့်ပြုလိုက်တဲ့အတွက်ဒီကာဝယ်ဆေးကိုကမ္ဘာတဝန်းသို့ဖြန့်ချိဖို့မျိုးစိမ့်ပေးလိုက်တာဖြစ်ပါတယ် WHO ကိုဦးဆောင်သူဒေါက်တာတီဒရော့စ်အက်ဒ်ဟန်နန်ဂျေဘရီယာဆက်ကသတင်းစာရှင်းလင်းပွဲမှာပြောတာကတော့သူ့အဖွဲ့အစည်းအနေနဲ့ဒီကာဝယ်ဆေးကိုကမ္ဘာတဝန်းမှာရရှိနိုင်ဖို့ရသမျှနည်းလမ်းနဲ့ချီကပ်နေတယ်လို့ပြောဆိုပါတယ်ဒီနေ့နေ့လယ်က WHO ကဘေဂျင်းရဲ့ COVID-19 ကာဝယ်ဆေးစင်နိုဖာမ်ကိုအရေးပေါ်တုံးတဲ့စီးရင်ထဲထည့်ပေးလိုက်တဲ့အတွက်ဘေးကင်းမှုထိရောက်မှုနဲ့အရေးသွေးအတွက်6ခုမြောက်ကာဝယ်ဆေးအနေနဲ့တရားဝင်အောင်ပြုလုပ်ပေးလိုက်တာပါ COVID ကနေဝယ်ယူနိုင်တဲ့ကာဝယ်ဆေးစီးရင်ကိုဖြန့်ထုတ်ပေးတာဖြစ်ပြီးနိုင်ငံတွေအနေနဲ့သူတို့ရဲ့ထိမ့်သိမ့်မှုအာဏာရှိအဖွဲ့ရဲ့ခွင့်ပြုချက်ကိုတောင်းဆိုလို့ရမှာပါမြန်မာအရေး American 290ခန့်ဖို့ American ASEAN စီးပွားရေးကောင်စီကတောင်းဆိုမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီး American အစိုးရကအထူးသံတမန်တဦးခန့်အပ်ပေးဖို့ American ASEAN စီးပွားရေးကောင်စီကတောင်းဆိုလိုက်ပါတယ်ပုဂ္ဂလိကအဖွဲ့အစည်းတစ်ခုဖြစ်တဲ့ American ASEAN စီးပွားရေးကောင်စီဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးနဲ့လူမှုအသိုင်းအဝိုင်းဖွံ့ဖြိုးတိုးတက်ရေးအတွက်ပံ့ပိုးပေးဖို့နိုင်ငံတွင်းအခြေခံအဆောက်အုံတွေတရားရေးနဲ့မူဝါဒမူပေါင်းတွေတိုးတက်ဖို့အပြင်အားလုံးပါဝင်တဲ့ရေရှိစီးပွားရေးဖွံ့ဖြိုးဖို့ပါအကူအညီပေးနေတာဖြစ်ပါတယ်။ဒါပေမဲ့ဖေဗရူလာ1ရက်စစ်တပ်အာဏာသိမ်းလိုက်တာကြောင့်ရရှိနေတဲ့နိုင်ငံရေးစီးပွားရေးတိုးတက်မှုလေတွေပါအကုန်ပြန်ဆုတ်ယုတ်မဲ့အန္တရာယ်ကြုံနေရတာကြောင့်ဒီအခြေအနေကိုဖြေရှင်းဖို့သမ္မတဘိုင်ဒန်အစိုးရကပြပြသားသားဦးဆောင်ပေးဖို့ American ASEAN စီးပွားရေးကောင်စီကကြာသပတေးနေ့မှာကြေညာချက်ထုတ်ပြန်ပြီးပန်ကြားလိုက်တာဖြစ်ပါတယ်။ American စုအကမျှော်မှန်းဆောင်ရွက်နေတဲ့ Indo-Pacific ဒေသဦးစားပေးမှုစိန်ခေါ်မှုတရအနေနဲ့မြန်မာနိုင်ငံအရေးကိုအမြန်ဆုံးရှုမြင်ဖြေရှင်းမယ်ဆိုရင်ဒေသအတွင်းနိုင်ငံရေးလုံခြုံရေးလူသားချင်းစာနာရေးနဲ့စီးပွားရေးလိုကန္တာအတွက်သက်ဆိုင်ရာအဖွဲ့အစည်းအသီးသီးရဲ့စိုးရိမ်မှုတွေအတွက်အမြန်အဆင်ပြေလာနိုင်ကြောင်းအကြံပေးထားပါတယ်။အခုလို American ASEAN စီးပွားရေးကောင်စီရဲ့တောင်းဆိုမှုနဲ့ပတ်သက်ပြီး American အစိုးရရဲ့သဘောထားကိုတောက်ချနေသတင်းစာရှင်းလင်းပွဲမှာသတင်းထောက်တွေကမေးမြန်းတဲ့အခါမှာတော့ American နိုင်ငံခြားရေးဝန်ကြီးဌာနလက်ထောက်ပြောခွင့်ရ Jelani Porter ကလက်ရှိမှာတော့ American အစိုးရအနေနဲ့တစုံတရာကြေညာပြောကြားဖို့မရှိသေးကြောင်းပြန်ကြားခဲ့ပါတယ်။မြန်မာပြည်သူများနဲ့ journalist များကိုလေးစားဂုဏ်ပြုကြောင်း UK ဝန်ကြီးပြောအခွင့်အရေးနဲ့လွတ်လပ်ခွင့်အတွက်တိုက်ပွဲဝင်နေကြတဲ့မြန်မာပြည်သူတွေနဲ့စစ်တပ်ရဲ့မတရားလုပ်ရတွေကိုဖော်ထုတ်ဖို့ကြိုးစားနေကြတဲ့ journalist တွေကိုလေးစားဂုဏ်ပြုတဲ့အကြောင်း UK နိုင်ငံရဲ့အာရှဒေသဆိုင်ရာဝန်ကြီးNigel Adams ကပြောကြားလိုက်ပါတယ် UK တန်ယုံရဲ့ Twitter လူမှုကွန်ရက်စာမျက်နှာကနေတဆင့်ဝန်ကြီး Nigel Adams ကဗီဒီယိုရုပ်သံနဲ့သတင်းစကားပြောကြားတာဖြစ်ပါတယ်မြန်မာပြည်မှာစစ်တပ်ကကျူးလွန်နေတဲ့ထိတ်လန့်စရာအကြမ်းဖက်မှုကိုအဆုံးသတ်ဖို့အတွက် UK ကဆက်လက်ကူညီသွားမယ်ဆိုတာကိုပြောကျင်ပါတယ်မြန်မာပြည်သူလူထုအတွက်ဒီမိုကရေစီပြန်လည်ရရှိဖို့အတွက်ဆက်လက်ကူညီသွားပါမယ်မြန်မာပြည်တဝမ်းလုံးမှာလူအခွင့်အရေးနဲ့လူလတ်ခွင့်အတွက်ငြိမ်းချမ်းတဲ့နည်းနဲ့တတိရှိရှိတိုက်ပွဲဝင်နေကြတဲ့စန္ဒပြသမားတွေကိုလေးစားမိပါတယ်အခုလောကပသတင်းစာလွတ်လပ်ခွင့်နေမျိုးမှာမိမိတို့ရဲ့လုံခြုံရေးကိုမငဲမကွက်ပဲစစ်တပ်ကမတရားလုပ်သမျှကိုဖော်ထုတ်ဖို့ကြိုးစားနေကြတဲ့ journalist တွေနဲ့ media လောကသားတွေကိုဂုဏ်ပြုပါတယ်လို့ UK ဝန်ကြီးကပြောဆိုပါတယ်
SBS. This is SBS Radio.
ငွေလဲနှုန်းမှာတော့ Australian Dollar ဟာမြန်မာကျပ်ငွေ1221ကျပ်ရရှိပြီး American Dollar ဟာမြန်မာကျပ်ငွေ1556ကျပ်ရရှိပါတယ်။ Australian Dollar ဟာ American 88 cent နဲ့ညီမျှပါတယ်။မနေ့ပြန်ဩစတြေးလျတိုက်မှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ဆစ်ဒနီမြို့မှာအပူချိန် 24 ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။မဲလ်ဘန်မြို့မှာအပူချိန် 20 ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ ဘရစ်ဘိန်မြို့မှာအပူချိန်26ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ပတ်မြို့မှာအပူချိန်23ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။အက်ဒလီမြို့မှာအပူချိန်19ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ဟိုဘမြို့မှာလည်းအပူချိန်18ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ကင်မရာမြို့မှာအပူချိန်19ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ဒါဝင်မြို့မှာတော့အပူချိန်32ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးနေသားမှဖြစ်ပါတယ်
။ဤတွင်သတင်းများကိုကြေညာလို့ပြီးပါပြီခင်ဗျာ။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ